ဟုတ်ကဲ့မနေ့ကစစ်ကောင်စီသတင်းစာရှင်းလင်းပွဲမှာသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စောမင်းထွန်းကတရုတ်နဲ့အာဆီယံတို့အနေနဲ့ဂျာဝင်စစ်ဆက်ပေးလို့တာသိပေမဲ့ချမှတ်ပြီးသားလမ်းပြမေးဖို့အတိုင်းပဲဆက်သွားမယ်လို့ပြောခဲ့တဲ့အပေါ် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးအောင်ကြီးညွန့်က
ဒီလောက်တောင်မြန်မာနိုင်ငံတကနိုင်ငံလုံးမှာရှိတဲ့ပြည်သူတည်ရလုံးကမိမိတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောနေပါရဲ့နဲ့ပြည်သူအားလုံးရဲ့ဆန္ဒကိုလိုချင်ပြီးတော့ဟိုငါရကောကောမယ်လို့လုပ်နေတဲ့အနေအထားမျိုးဟာအောင်မြင်နိုင်လိမ့်မယ်မဟုတ်ဘူးလို့ပဲကျွန်တော်ကသတိပေးချင်တာပဲဗျ
ဒီပေါ် NLD ဗဟိုသုတေသနအဖွဲ့အတွင်မူကိုကြော်ပနာကလည်း
နိုင်ငံတကာကဒီလောက်အာဆီယံပါဝင်သူတို့ကဒါ dialogue ပြီးတယ်ဆိုတော့သူတို့တကယ်တော့ exist ဖတ်ပေါက်ပြီးနေတာပါဒါတော့မှသူတို့ကလက်မခံနဲ့သူတို့ဒီ road map အတိုင်းပဲဆွတ်သွားမယ်ဆိုရင်တော့လေနိုင်ငံတကာကပို့ပြီးရှင်းရှင်းလင်းလင်းမြင်သွားသူတို့ပါဆက်လုပ်ရမလဲဆိုတာကိုဒါနိုင်ငံတကာကစိတ်ခေါ်တဲ့သဘောဖြစ်သွားတာအခု UNSC တို့ပါတော့ statement တွေထွက်တယ်အဲ့တော့နိုင်ငံတကာကဆုံးဖြတ်ချက်တစ်ခုကြတိုင်းဒီဘက်ကတုတ်ပြန်မှုသည်သူ့ရဲ့စန့်ကျင်ဘက်ပေါ့နော်ပို့ပြီးကြမ်းတမ်းတဲ့ပြစ်ခတ်မှုတွေမြန်မာသူရဲ့ရဲဆက်ဆက်ကိုတော်တော်အသေးပြောင်းများတယ်နေပါ
အခုနေပြည်တော်မှာလုတ်ခဲ့တဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲအရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာမဲဆင်းအမှားတွေနဲ့သမ္မတဦးဝင်းမြင့်ဩဇာခံခဲ့တယ်လို့ဒီရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်တူကဗီဒီယိုကနေဝန်ခံဒါကိုလည်းပြခဲ့ကဒီကော်မရှင်မလွတ်လပ်တဲ့သဘောဆွဆွဲခဲ့တာအတွက်လည်းဥအောင်ကြီးညွန့်က
အဲ့ဒါအစတည်းအခြေမြင့်မှမရှိတာမဲမတမာမှုဆိုပြီးတော့ပြောနေတဲ့ဥစ္စာဟာသူတို့ကရွေးကောက်ပွဲမဲဆင်းအမှားယွင်းရှိနိုင်တယ်အဲ့ဒီအမှားယွင်းဟာမဲမတမာမှုဖြစ်နိုင်တယ်လို့ပဲပြောတာမဲမတမာဘူးဆိုတဲ့အထောက်အထားဘာမှမရှိဘူးတပြည်လုံးမှာရှိတဲ့မဲယုံတွေအကုန်လုံးကိုမဲမတမာဘူးလို့သူတို့ဆွဆွဲလို့ရနိုင်တဲ့အကြောင်းရှိကိုမရှိဘူးမဲမတမာမှုရှိတာဘယ်မဲယုံမှာရှိလဲအဲ့ဒါဆိုရင်အဲ့ဒီဥပဒေမှာပြန်ထမ်းထားတဲ့အတိုင်းမဲမတမာမှုရှိပါတယ်လို့ရင်ဆိုင်ကြုံတွေ့ရတယ်သက်ဆိုင်ရာမဲဆန္ဒရှင်ကိုယ်တိုင်ကတော့လည်းကောင်းဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်ကတော့လည်းကောင်းဆောင်ရွက်လျင်ရတဲ့ကိစ္စရက်ကိုအခုအာဏာသိမ်းတဲ့အတွက်ခုရုံးလုံးနေတာအတိတ်ပဲမှမရှိတာနောက်သူတို့လှုပ်ထားခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်420အရာရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်ဟာအပြီးအပဖြစ်စေရမည်လို့ပြောထားပြီးတော့မှအာဏာသိမ်းခြင်းလို့အခုကြမှာမပြီးနိုင်မစီးနိုင်လုံနေတဲ့သဘောအလုံးသိတာနေတာပဲ
အခုလိုရွေးကောက်ပွဲကော်မရှင်မလွတ်လပ်ကြောင်းဆွဆွဲခဲ့တဲ့အပေါ်ကိုကျော်ဝနကလည်း
သူဆွဆွဲပြီးသူတို့ဇလန်းဆင်ပြီးပြောတာပဲရှိတယ်တကယ်တမ်းဒီမဲယုံအသီးသီးမှာတာဝန်ကျနေတဲ့ဆရာဆရာမတွေရှားဝန်ထမ်းတွေရှိတယ်ဘယ်မဲယုံမှလူတိုင်ကြားချက်ဘာမှမရှိခဲ့ပါဘ
ူး။ဒါအပြင် February 1ရက်နေ့မှာဆင်အနာသိမ်းပြီးဒုတိယကြိမ်လုပ်တဲ့ဒီသတင်းစာရှင်းလင်းပွဲမှာပြစ်မှုတွေကိုတဖြည်းဖြည်းထပ်တိုးခဲ့ရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကရွှေနဲ့ဒေါ်လာငွေသားတွေပေးခဲ့တယ်လို့ထပ်ဆွဆွဲခဲ့တဲ့အပေါ်မှာလည်းဦးအောင်ကြည်ညွန့်က
ဒါတွေပေးတယ်ဒါတွေပါလို့တဲ့လူတွေကိုဖမ်းချုပ်ထားပြီးတော့ဘယ်သူနဲ့မှလည်းအဆက်အသွယ်မရဘဲနဲ့ဘယ်လူတွေဖိနှိပ်ညှဉ်းပန်းနှိပ်စက်နေတယ်ဘယ်လူတွေထွက်ချက်တွေရအောင်ယူနေတယ်လဲဆိုတာမတည်ဘဲနဲ့တစ်ဖက်သက်သူတို့ပြောတဲ့ဇကားအပေါ်မှာကျွန်တော်အယုံကြည်မရှိဘူးတကပါလုံးတည်တယ်ဒေါ်အောင်ဆန်းစုကြည်ရဲ့ဂုံတိတ်ခါနဲ့တမာတီတိုင်းပြည်အတွက်သူဘလောက်အနစ်နာခံဆောင်ရွက်နေလဲဆိုအဲ့ပြောနေတဲ့လူတွေနေရဒီလောက်ခြားနားနေတာဗျာဒါထဲကိုမစင်စားဘူးဗျာဟုတ်ထားလွဲတာကိုအကုန်လုတ်ပြီးတော့မှန်တာကလွဲတာကိုအကုန်ပြောနေတဲ့သတင်းစာရှင်တွေပို့တည်တာနေတာပဲ
အခုလိုဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်လက်စားနိုင်ကြောင်းဆွဆွဲခဲ့တဲ့အပေါ်ကိုကျော်ဝနာကလည်း
ကျွန်တော်တို့ကလုံးဝမဟုတ်ပါဘူးဆိုတာကိုရဲဝံပြောရဲပါတယ်ဒီအတိုင်းဒေါ်အောင်ဆန်းစုကြည်ဆိုလူမျိုးကဒါမျိုးလဲတစ်တလုံးလည်းမလုပ်ဘူးရခဲ့တဲ့စုငွေကြွေးတာမှာတပြားတစ်ချက်မှမထီတဲ့နဲ့တိုင်းပြည်အတွက်ပဲလှူခဲ့တဲ့လူ
တကယ်တော့လက်ရှိဆက်ရနာတင်ထားမှုပေါ်နိုင်ငံတစ်ဝှမ်းမှာဆန့်ကျင်ဆန္ဒပြနေတာအပြင်နိုင်ငံတကာဘက်ကလည်းရှေ့ဆက်မတူဖို့ဝိုင်းဖိအားပေးပြောနေတဲ့ကြားကစစ်ကောင်စီကတော့ရှေ့ကိုတဖြည်းဖြည်းဆက်တူးဖို့ခြေလှမ်းပြင်နေပြီလို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ